2012年အတွက်ကမ္ဘာဆန္ဒရိက္ခာစုကိုရေအစက်ချစိုက်ပျိုးတဲ့အသေးစား10မြောင်းနည်းပညာတီထွင်သူအစ္စရေးပညာရှင်ဒေါက်တာဒန်နီယယ်ဟဲလာကိုပြည့်ရခဲ့တဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။ကန္နာယမြေကိုစိန်လန်းဆူပြတဲ့ဆန္ဒရိက္ခာထုတ်ပြတဲ့မြေအဖြစ်ပြောင်းလဲသွားအောင်လှုပ်ဆောင်ပေးနိုင်တဲ့နည်းပညာကိုတီထွင်ခဲ့တဲ့ဒေါက်တာဒန်နီယယ်ဟဲလာကို2012ခုနှစ်အတွက် World Food Prize လို့ခေါ်တဲ့ကမ္ဘာဆန္ဒရိက္ခာစုကိုချီးမြှင့်လိုက်တာပါ။ကောက်ပဲတင်နန်းစိုက်ပျိုးလို့မလွယ်တဲ့ရေရှားပါတဲ့ဒေတာတွေအတွက်ရေကိုအဆက်ချပြီးစိုက်ပျိုးတဲ့အသေးစား10မြောင်းနည်းပညာတီထွင်သူဒေါက်တာဟဲလာဟာအစ္စရေးကသူ့ရဲ့တံမြာချန်နယ်မှာသူ့ရဲ့နည်းပညာကိုလက်တွေ့အသုံးချနေသူဖြစ်ပါတယ
်။ By these plastic tubes that drip water at the base of the tree.
အပင်မျိုးအတန်းလိုက်ဆိုင်ပြီးပလတ်စတစ်ပိုက်ကလေးတွေနဲ့အပင်ချေရင်းကနေရေကိုအဆက်ချသလိုလုံးပေးတာပ
ါ Drip irrigation လို့ခေါ်တဲ့ရေအဆက်ချဆယ်မြောင်းစိုက်ပျိုးနေမှာရေကိုအလွန်အကျွံသုံးစရာမလိုတဲ့အတွက်စိုက်ပျိုးရေးလောကမှာအပြောင်းလဲတွေတိတိတသားဖြစ်လာစေခဲ့တာပါရေရှားပါတဲ့အာဖရိကတိုက်ကကြက်သွန်ကင်းတွေကနေစပိန်နိုင်ငံကတပြက်ချန်နယ်တွေမကပဲအမေရိကန်နိုင်ငံကဟင်းသီးဟင်းရွက်တစ်သီးဝလံတွေအထိဒီနည်းကိုတောင်ယာစိုက်ပျိုးသူတွေအားထားနေရတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားဒေးဗစ်စ်တက္ကသိုလ်ကဇလဗေဒပညာရှင်ယန်ဟော့ပမန့်စ်ကပြောပါတယ
် We in California grow about 50% of the fruits and vegetables of the continental United States and the reason that is possible
ကျွန်တော်တို့ကယ်လီဖိုးနီးယားပြည်နယ်ကတည်တည်ဝလံနေတဲ့အမေရိကန်ကုန်းတွင်းပိုင်းဒေသတစ်လျှောက်လုံးကနေထွက်တဲ့ဟင်းသီးဟင်းရွက်ဒီအားလုံးရဲ့ထောက်ဝါဟာဒီနည်းနဲ့စိုက်တာပါဒီလိုစိုက်နိုင်တာကလည်းအခုစုရတဲ့နည်းပညာဖြစ်တဲ့ရေကိုအစက်ချစိုက်ပျိုးတဲ့အသေးစားဆယ်မြောင်းနည်းပညာကြောင့်ပ
ါဒေါက်တာဟဲလာဟာ1950ခုနှစ်တွေကစပြီးအစ္စရေးနိုင်ငံနီဂက်ဖ်သဲကန္နာတဲမှာစိုက်ပျိုးနိုင်မှုအတွက်စတင်စ조사ခဲ့သူဖြစ်ပါတယ
် The issue was efficient use of water because land is available it's extensive water
ပြဿနာကရေကိုအကျိုးစီးစီးတိတိယယောက်သုံးနိုင်ဖို့ပါပါဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာစိုက်ပျိုးဖို့မြေကကြဲကြဲဝန်းရှိပေမဲ့ရေကိုလုံလုံလောက်လောက်ရအောင်မပေးနိုင်တာမို့ပ
ါဒီခန္ဓာရတဲ့ကတောင်သူတွေအတွက်တခြားဒေသကသမယိုးချစိုက်ပျိုးကြသူတွေလို့ရေအမြဲစီးဆင်းနေတဲ့မြစ်ချောင်းတွေကနေရေသွဲပြီးမဆိုင်နိုင်ကြပါဘူးဒါကြောင့်ဒေါက်တာဟဲလအပါဝင်ဒီဒေသထဲမှာနေထိုင်ကြသူတွေဖို့ရေကိုအပင်လိုသလောက်ပဲပေးဖို့လုပ်ခဲ့ကြရတာပါ
The idea was to apply the water little by little, the way you spoon feed a baby.
Israel and Gambari thong de ni ga ro apin atwet ye go ne ne jin ya aw pe da ba. Kle re go zon kle ne khon pe de lo myo paw.
Tu ye ni ha aw myin ma de. Da chaung tu ha ga ba hle pi tu ni go belo thong ya de so ra go ba lai lan pi pya ta ke ba de. Israel ye di sai pyo ni pya ta pe da go1992ခုနှစ်မှာမြန်မာနိုင်ငံမှာတင်နန်းတက်ခဲ့ရတဲ့ကိုမောင်မောင်လင်ကအခုလိုရှင်းပြပါတယ်
။ဒီကလေးရဆက်ပြေးမူကြီးဌာနကနေပြီးတော့ကျွန်တော်မြန်မာနိုင်ငံမူကြီးရေးနဲ့ရေလုံခန်းမူကြီးဌာနပြီးတော့အဲပူပေါင်းပြီးတော့ကျလားတင်နန်းဖွင့်ခဲ့တာ။ဒီကလေးတို့ပြမပင်မူကြီးချမ်းမှာကျွန်တော်တက်ခဲ့ရတာ။အဲ့တော့ကျွန်တော်ကပြီးတော့ဒေါက်တာရှင်ရှင်ဗာရော့ဂျေနောက်တော့ဘင်ဂျမင်ဟိုဘင်ဂျမင်ကသူက MSC ဆက်ပြေးရေးနဲ့မူကြီးပညာရှင်သူတို့အဓိကနှစ်ယောက်သူတို့ကတော့အဲ့ဒီကျွန်တော်တို့အဲ့ချမ်းမှာဆံပါပဲနေပြီးတော့ပေါ့နော်တင်နန်းပို့ချပြီးတော့ပေါ့ဆလိုက်ရှိုးနေပူကြီးတွေကျွန်တော်တို့ပြတယ်။သူတို့ကအဲ့တော့သူတို့စီမှာချေချေတက်တက်လုပ်နေဆိုရင်သူတို့ပြတယ်ကျွန်တော်တို့ပြတဲ့အချိန်မှာ plastic အင်ရှင်ကြီးတွေပေါ့အဲ့ထဲမှာစောက်ပြီးတော့မှအဲ့အခင်းကသူက plastic ခင်းရတယ်ခင်းပြီးတော့မှတော့သူတည်တဲ့ကဏ္ဍမှာရှိတဲ့တဲလေးပေါ်မှာဒီဟိုရေငွေ့တွေပဲမဆုတ်အောင်လို့ခုနကအဲ့ကြားရပါပေါ့နော် barrier အနေနဲ့တကူအဲ့ဒီ plastic ပြခင်းပြီးတော့အပေါ်ကတခါညေဆွေးနဲ့ညေကြီးကိုတင်တယ်ပြီးလို့ရှိရင်တခါသူကတော့ pipeline တွေထဲကနေလို့ရေကိုအဆက်ချပေးရတာဆိုတော့အဲ့ရေထဲမှာကသူက vitamin နဲ့ mineral တွေပဲအားဖြည့်ထားတယ် fortify လုပ်ထားတယ်ပေါ့ဘာသာပေါ့အဲ့တော့သူကဆက်ချပြီးရတယ်ဟိုပိုက်လိုင်းနေတဲ့စိတ်ကြီးကိုအဆက်ချပြီးတော့သူကဟိုစိုက်တိုးတာပေါ့
နှစ်ပေါင်းများစွာအောင်အောင်မြင်မြင်သုံးဆွဲလာခဲ့တဲ့ဒေါက်တာဟဲလာရဲ့နည်းပညာအတွက်2012ခုနှစ်မှာမှစုချင်းမြင်တာခံရတာမို့တိတ်ကိုနောက်ကျနေတယ်လို့လည်းမြင်ပါတယ
်1992ခုနှစ်ကဒီကျွန်တော်တို့ဗီဒီယိုရှုမှကြည့်ခဲ့တဲ့ drip irrigation technique ကခုမှစုရတဲ့ကြာတော့ကျွန်တော်ထင်တာတော်တော်ချိန်ကြာနေတယ်ပြီးလို့ကျွန်တော်ယူဆတယ်ဘာလို့ဆိုတော့ဒီသူတို့80ပေါင်ကျက်လောက်ထဲဒီဟာတွေ research လုပ်ပြီးတော့85မလောက်လေကသူတို့ကျေပြည့်ပြည့်သူတို့စိုက်ပျိုးနေကြတာပေါ့။ဘာလို့ဆိုတော့အစ္စရေးနိုင်ငံကပင်လယ်နဲ့လည်းနည်းနည်းအလန်းဝူနေတဲ့ခါကျတော့အစ္စရေးကတကယ်ကြတော့အစ္စရေးကတိတ်ခတ်လာရကြီးဖြစ်နေတာဆိုတော့အဲ့တော့သူက လူတွေလည်းအလုပ်ရအောင်နောက်တစ်ခုကလည်းနေရာတကာမှာလည်းသူတို့ပြပနေပြီးသူတို့မဝင်နိုင်ဘူးသူတို့စတီထောင်ကားသားမှာသူတို့နိုင်ငံမှာအရန်ကိုချိုးချန်ချွေတားရဲဆိုတဲ့အကြောင်းတွေပေါ့အဲ့ဒါကြီးပြရင်သူတို့အဲ့လိုကုနာပြောဆိုနေပညာသူတို့တူတဲ့အောင်ကြိုးစားတယ်ဆိုက်ပြွေးနဲ့ပတ်သက်လို့တီထွင်တာတွေကုနာမွေးမြူနဲ့ပတ်သက်လို့တီထွင်တာတွေသူတို့ကအဲ့လိုမျိုးတီထွင်နေဒီတဲကန်နာရဲမှာသူတို့ဘယ်တဲကန်နာမှာမှဆိုက်လို့မရတဲ့နေရာမှာအစ္စရေးကဒီဆိုက်ပြွေးကိုအောင်မြင်နေတာ
ဒေါက်တာဟဲလယ်ရဲ့ရေဆက်ချဆိုက်ပြွေးနီးဟာတနေ့တခြားတိုးလာနေတဲ့ကမ္ဘာလူရေအတွက်သာမကရာသီဥတုလွန်ကဲမှုနဲ့ရေရှားပါမှုနဲ့ကျုံနေရတဲ့ကမ္ဘာနေရာအတော်များများအတွက်တိတ်ကိုအသုံးဝင်တာပ
ါ This is where water use, water availability, water use efficiency and climate change and crop production
ဒါကနေရာဒေသလိုက်ပြီးရေကိုဘယ်လိုသုံးလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်ရေကိုဘယ်ကနေရတယ်ရတဲ့ရေကိုထိထိရောက်ဘယ်လိုသုံးမလဲရာသီဥတုဘယ်လိုပြောင်းလဲမှုတွေဖြစ်လာတယ်ဆိုတာနဲ့ဘယ်လိုကောက်ပဲသဏ္ဍာန်မျိုးစိုက်မယ်ဆိုတာတွေအားလုံးအတွက်စူပေါင်းပြီးစဉ်းစားရမှာပါဒါဟာကျွန်တော်လုတ်ခဲ့တဲ့အလုပ်ရဲ့တကယ့်အနှစ်သာရပါပဲ
။ကမ္ဘာမှာစားနပ်ရိက္ခာရှာပါပြီးငတ်မုတ်မှုတွေနဲ့ကျုံနေရတာကိုကယ်တင်နိုင်ဖို့အတွက်နီးလန်းတွေချပေးတဲ့လူပုတ်ကိုအဖွဲ့အစည်းတွေကို1989ခုနှစ်ကစပြီး World Food Prize ချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒီစုကိုနှစ်ဆန်းအောက်တိုဘာလ16ရက်ဝန်းကျင်မှာကမ္ဘာစားနပ်ရိက္ခာနေ့နဲ့ဂိုက်ပြီးရွေးချယ်ချီးမြှင့်တာပါ။2012ခုနှစ်အတွက်စုကိုတော့အောက်တိုဘာလ18ရက်နေ့မှာစိုက်ပျိုးရေးကဏ္ဍကိုအပြောင်းအလဲဖြစ်စေခဲ့တဲ့အစ္စရေးပညာရှင်ဒေါက်တာဒန်နီယယ်ဟဲလယ်ကိုချီးမြှင့်လိုက်ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်